လွန်ကုံမြို့ကဏ္ဍဟေဝံပန်းညံမှာပူဇော်အောင်ဆန်ကြေးရုပ်ထားရှိဖို့ဇန်နဝါရီလ29ရက်နေ့ကစပြီးပြန်လည်လှုပ်ဆောင်လာခဲ့ပါတယ်။အဲဒါကြောင့်ဒီကိစ္စကိုအရင်ကတည်းကကန့်ကွက်နေတဲ့ကရင်ပြည်လူငယ်တို့တွေဘက်ကကန့်ကွက်တဲ့လှုပ်ရှားမှုတွေပြန်လည်စတင်လာပါတယ်။မနေ့ကတော့ပူဇော်ကြေးရုပ်ထားမဲ့ပန်းညံသားမှာကရင်ပြည်လူငယ်အယောက်20လောက်ကထိုင်တပိတ်လုပ်ပြီးကန့်ကွက်ခဲ့ပါတယ်။ထိုင်တပိတ်လုပ်နေသူတွေကိုဒီနေ့မနက်မှာရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးပုံမှန်19နဲ့မှုဖွင့်လိုက်တာပါ။ဖန်စီမှုဖွင့်ခံရတဲ့ကရင်ပြည်လူငယ်တွေတဲကတယောက်ဖြစ်တဲ့ကိုတီးတီကအခုလိုပြောပါတယ်
။ဒီတော့ဒါကန့်သတ်နေပြီပေါ့နော်။ကျွန်တော်ထုတ်ပေါ်လို့မရဘူး။ဒါပြင်ထားရလည်းမရှိဘူးပေါ့နော်။ဒီတော့လုံးလုံးမရပေါ့နော်။ဖယ်ပေးပါဘာလို့ဆိုတော့ကျွန်တော်တို့မဖယ်နိုင်ဘူးပေါ့နော်။ဒီတန်ကမိတ်တွေကကျွန်တော်တို့ရဲ့ဟိုနိုင်ငံသားခွင့်ရေးတွေနဲ့ဆန့်ကျင်ဖက်ဖြစ်တယ်ပေါ့နော်။မဖယ်ရှားပေးနိုင်ဘူးပေါ့နော်။အဲ့လိုပြောလာတော့သူတို့ပြင်အားတောင်းမှသူခွဲလိုက်ရပေါ့နော်
။ဒါပေမဲ့ဗိုလ်ချုပ်ကြီးရုပ်ကိုကန့်ကွက်တဲ့လှုပ်ရှားမှုတွေကိုရပ်တန့်သွားမှာမဟုတ်ဘဲဆက်လုပ်သွားမယ်လို့ကရင်ပြည်လူငယ်တို့ဘက်ကသဘောထားကိုဒီနေ့ပဲထပ်မံထုတ်ပြန်လိုက်ပါတယ်။ပုံမှန်မျိုးမျိုးနဲ့တရားစွဲဆိုခံထားရတဲ့လူငယ်တွေကိုပြန်လွှတ်ပေးဖို့နဲ့ဆက်လက်တရားစွဲဆိုနေတာတွေကိုလည်းရပ်တန့်ပေးဖို့ကေဖိုးတူဒေတာကရားလီဖူလူငယ်တွေဘက်ကဒီနေ့တောင်းဆိုလိုက်ပါတယ်။ဒါပြင်ဆန္ဒထုတ်ဖော်တဲ့လူငယ်တွေကိုအပြည့်အဝထောက်ခံကြောင်းလည်းကေဖိုးတူဒေတာကရားလီဖူလူငယ်အဖွဲ့ဥက္ကဋ္ဌခူးတူရဲကပြောပါရယ်။ကြေးရုပ်ထားရှိမဲ့ကိစ္စနဲ့ပတ်သက်ပြီးလွန်ကုံမြို့မှာကန့်ကွက်ဆန္ဒပြမှုတွေဖြစ်ခဲ့ပြီးနောက်2018ခုနှစ်ဇွန်လ23ရက်နေ့မှာပြည်내အစိုးရကဖွဲ့စည်းထားတဲ့ရုပ်ထုဖြစ်မြောက်ရေးကော်မတီကိုဖျက်သိမ်းလိုက်ပြီးဒေသခံတွေလူမှုရေးအဖွဲ့တွေပါဝင်တဲ့ကော်မတီအစ်စ်ဖွဲ့ပြီးတော့ဆက်လက်လှုပ်ဆောင်သွားမယ်လို့ပြည်내ဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါရယ်။ဒါပေမဲ့ဇန်နဝါရီလ29ရက်နေ့ကဗိုလ်ချုပ်ကြေးရုပ်ကိုပန်းညံကိုတည်ဆောင်လာစဉ်မှာကရားပြည်နယ်အစိုးရအဖွဲ့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးလည်းရှိနေတာကြောင့်ဝေဖန်မှုတွေလည်းရှိနေပါဗျ။ဗိုလ်ချုပ်ကြေးရုပ်ကိုပြည်သူတယောက်အနေနဲ့တွားကြည့်ရတာဖြစ်ကြောင်းကရားပြည်နယ်အစိုးရအဖွဲ့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးမမော်က RFA ကိုပြောပါဗျ။
ကျွန်တော်ကဒီလိုပါပယ်လာတဲ့ခါကျတော့ဗိုလ်ချုပ်ကြေးရုပ်ဆိုလို့တွားကြည့်တဲ့သဘောတခုပဲရှိတာ။ပြည်သူတူအနေနဲ့လေကျွန်တော်တွားကြည့်ရ။သူကအနေနဲ့တော့ဘာမှတော့ဝင်မတတ်တဲ့တော့ပါ။လူလူအဖွဲ့စည်းအသီးသီးရပဲပြန်ပြီးတော့ဆောင်ရွက်နေတာပါ။
ဒါပေမဲ့အဲ့လိုထားရှိဖို့ကိုဘယ်လူမှုအဖွဲ့အစည်းတွေကဥဆောင်ပြီးလုပ်နေရဲဆိုတာပွင့်လင်းမြင်သာစွာမသိရတဲ့အပေါ်မှာလည်းဝေဖန်မှုတွေထပ်ပြီးတော့ရှိနေပါဗျ။ဗိုလ်ချုပ်ကြေးရုပ်ထားရှိဖို့ဟာကရားပြည်နယ်အတွင်းဒေသအသီးသီးကဒေသခံတွေရဲ့ဆန္ဒသာဖြစ်ကြောင်းဝန်ကြီးဦးမမော်ကအခုလိုဆက်ပြောပါဗျ။
policy ကပြည်သူတွေလည်းပါတယ်။လွယ်လင်လေးတရားပြုနောက် demo ဆို now topic မိုးရဲတို့ဖက်ကုံမိုးရဲတို့ဖက်ကုံတော့ရှမ်းပြည်နယ်ကတော့နော်ကရင်တိုင်းရင်းသားဖြစ်ပြီပေါ့ကိုချုပ်ကြီးဦးမလို့တို့ကနေနေတော့ဘာမှဝင်ရောက်ပြောဆိုခြင်းမရှိပါဘူးသူတို့လုပ်ချင်တဲ့အနာတို့အကောင့်တွေပို့ပေးလိုက်တာပါ
မနေ့ပြန်မှာဗိုလ်ချုပ်ကြေးရုပ်ထားရှိဖို့ကိုထောက်ခံတဲ့သူတွေဘက်ကဆန္ဒထုတ်ဖော်ပွဲလုပ်ဖို့တရင်ရရှိထားကြောင်းလဲဝန်ကြီးဦးမမော်ကပြောပါရယ် NLD အစိုးရတက်လာပြီးနောက်ပိုင်းမှာတိုင်းဒေသဒေသတွေမှာဗိုလ်ချုပ်ကြေးရုပ်ထားရှိဖို့ကိစ္စတွေနဲ့လန်ဒရာတွေကိုဗိုလ်ချုပ်နာမည်သတ်မှတ်တာတွေမှာဒေသခံတိုင်းဒေသတွေနဲ့ပဋိပက္ခဖြစ်ရတဲ့အကြောင်းအရာတစ်ခုဖြစ်လာတာကိုတွေ့ရပါရယ်ရှင်